မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂရဲ့လူခွင့်ရေးထူးကိုယ်စားလှယ်ဒေါက်တာရဟီလီရဲ့6ချိန်မြောက်မြန်မာနိုင်ငံခီးစဉ်ကတော့ဒီကနေ့မှအဆုံးသတ်ခဲ့ပါပြီ။ကုလထူးကိုယ်စားလှယ်ဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်အပါအဝင်ပြည်ထောင်စု၈နှစ်ကျော်နဲ့လည်းနေပြည်တော်မှာဒီကနေ့တွေ့ဆုံခဲ့ပါတယ်။အပြည့်စုံကိုတော့ဆက်သွယ်မြင်ညာထားတဲ့ VOE မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကပြောပြမှာပါရှင်။
မြန်မာနိုင်ငံတွင်းလူအခွင့်အရေးအခြေအနေတွေကိုစက်နှစ်ကြာကွန်းဆင်လေ့လာပြီးတဲ့နောက်ကုလထုကုစလေဒေါက်တာရန်ဟီလီဟာဒီကနေ့ရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲတည့်ကျင်းပနေတာပါ။သူမရဲ့ခီးစဉ်အဆုံးမသက်ခင်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒေါန်ဆန်းစုကြည်နဲ့လည်းနေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။သူမရဲ့ဒီကနေ့ခီးစဉ်သေးစိတ်ကိုတော့ကုလသမဂ္ဂမြန်မာနိုင်ငံရုံးခွဲပြောခွင့်ရပုဂ္ဂိုလ်ဦးအေးဝင်းကအခုလိုပြောပါတယ
်။ဟုတ်ကဲ့ဒီနေ့မနေ့ဒေါက်တာရန်ဟီလီကရှိလိကျုပ်ထွန်းထွန်းနဲ့အရေးဆုံးတွေ့ပါတယ်။ပြီးပြီးတော့ပြန်ကြိုင်ဝီဒေါက်တာဖီမင်းတို့ပြပါတယ်။ Now လေအမီသိသိစီကြီးနဲ့ရန်လေနေရာချထားရေးကော်မတီတွေ့ပါတယ်။အဲ့ဒီအဖွဲ့ကိုဘုံမှုရုပ်အောင်ဆိုတဲ့ဒီရေးဒုတိယဝန်ကြီးကဆောင်းတွေ့ပါတယ်။နောက်ပြီးတော့ဒီနေ့နိုင်ငံတော်တိုင်မင်ကဟိုကူဒေါက်တာတွေ့ပါတယ်။ဘုံကရန်ကုန်ပြန်ရောက်ပါလို့
ဒီကနေ့အစောပိုင်းမှာပြည်ချိုင်းဝင်ကြီးဥဖေမြင့်နဲ့တွေ့ဆုံစဉ်အတွင်းသတင်းရယူခွင့်ကိစ္စရပ်တွေကိုဆွေးနွေးခဲ့တယ်လို့ပြည်ချိုင်းဝင်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမျိုးမြင့်မောင်က VOE ကိုပြောပါတယ်
။ဟိုပြည်သားတခုကတော့ကျွန်တော်တို့နဲ့ဆွေးနွေးတယ်ဆိုတာဒီအားကြောင်းရဖြစ်မလဲဆိုရင်သတင်းထုတ်ပြန်မှုဆိုင်ရာသတင်းရယူခွင့်ဆိုင်ရာဒီကိစ္စရပ်တွေကိုအဓိကထားပြီးဆွေးနွေးတယ်လို့ကျွန်တော်ကရည်ရွယ်ပြောလို့ရပါတယ်။
အခုနောက်ပိုင်းပေါ်တော့သတင်းသမားတွေဖန်ခန့်လာပြီးတော့66ကကြီးနဲ့သတင်းသမားတွေတရားစွဲဆိုခံရတဲ့ကိစ္စတွေကိုဆွေးနွေးခဲ့ရမျိုးတွေရှိပါလားခင်ဗျာ။
အဲ့တော့ကျွန်တော်အတိအကျပြောလို့မရဘူးရှင်။တော်တော့ကျွန်တော်ပြောရတဲ့အတိုင်းပေါ့နော်အကြောင်းအရာလေးရတာလေးရှင်းနေတယ်လို့ရေးပြတာ။ဒါကိုအသေးစိတ်ပြောချင်လို့ကျွန်တော်တို့
မစ္စတာဟီလီဟာသူမရဲ့ခီးစဉ်ဆက်ဆက်ခြင်းနေမှာပဲဆက်သွယ်ဥပဒေပုံမှ66ကကြီးကိုဖျက်သိမ်းပေးဖို့ဥဆောင်လှုပ်ရှားနေတဲ့လူငယ်အဖွဲ့တွေနဲ့လည်းတွေ့ဆုံခဲ့တယ်လို့မနေ့ကနေပြည်တော်မှာအမျိုးသားလွှတ်တော်ဥပဒေမူကြမ်းကော်မတီနဲ့တွေ့ဆုံစဉ်အတွင်းမှာလည်းလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်ကိုဟန်တာနောက်ဆက်နေတယ်လို့ဝေဖန်နေကြတဲ့ပုံမှ66ကကြီးကိုလုံးဝဖျက်သိမ်းပစ်ဖို့တိုက်တွန်းဆွေးနွေးခဲ့တာပါမြန်မာနိုင်ငံကို6ချိန်မြောက်လာရောက်လေလာတဲ့ကုလသမဂ္ဂလူအခွင့်အရေးအထူးကုသလေမစ္စန်ဟီလီဟာလုံခြုံရေးအခြေအနေတွေကြောင့်အစိုးရကတွားရောက်လေလာဖို့တားမြစ်ထားတဲ့ချမ်းပြည်နယ်အတွင်းကနေရာတချို့ကလွဲလို့သူခီးစင်မှာတွားရောက်ဖို့စီစဉ်ထားတဲ့နေရာတွေအားလုံးကိုတွားရောက်ခဲ့တာပါရခိုင်ပြည်နယ်ကိုတွားရောက်ရမှာတော့ပြိပခဖြစ်ခဲ့ရာမောင်တော်ဒေတာအပါအဝင်အထူးစီးပွားရေးစုံစောက်ဖို့ပြင်ဆင်နေတဲ့ကြောက်ဖြူမျိုးနယ်နဲ့ဘူးသီးတောင်အချင်းထောင်တို့ကိုလည်းတွားလေလာခဲ့ပါတယ်ဒီတစ်ခေါက်မှာတော့ကချင်ပြည်နယ်ကိုမတွားရောက်ခဲ့ပေမဲ့လည်းကရင်ပြည်နယ်နဲ့ရှမ်းပြည်နယ်တို့ကလူအခွင့်အရေးအခြေအနေတွေကိုတွားရောက်လေ့လာခဲ့ပါတယ်။ဒါ့အပြင်ရန်ကုန်နဲ့နေပြည်တော်တို့မှာလည်းအစိုးရထိပ်ပိုင်ကောင်းဆောင်နေနိုင်ငံရေးတကြလှုပ်ရှားသူတွေနဲ့ဒေသခံတို့ကိုသီးခြားစီတွေ့ဆုံခဲ့တာပါ။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂရဲ့လူအခွင့်အရေးအထူးကိုယ်စားလှယ်ဒေါက်တာရန်ဟီလီဟာဒီတစ်ခေါက်ခီးစဉ်တွင်တွေ့ရှိချက်တွေကိုသတင်းမီဒီယာသမားတွေကိုရှင်းလင်းပြောကြားပြီးတဲ့နောက်လာမယ့်အောက်တိုဘာလမှာကုလသမဂ္ဂမှာအစီရင်ခံစာတည့်တင်သွင်းတော့ဖို့ရှိပါတယ်ခင်ဗျာ။